နှစ်ပေါင်း60ပြည့်သွားပြီဖြစ်တဲ့ကမ္ဘာလူအခွင့်အရေးနေ့ကြာရောက်တဲ့ဒီဇင်ဘာလ10ရက်နေ့မှာစစ်အစိုးရအာဏာစဲအောက်မှာမြန်မာနိုင်ငံကတန်ဃာတွေလူအခွင့်အရေးချိုးဖောက်ခံမှုတွေလူမဆန်စွာဖိနှိပ်ခံမှုတွေကိုစည်းရင်းတို့ကြည့်မယ်ဆိုရင်တော့နှစ်ပေါင်း40တွင်၅ချိန်လောက်ရှိသွားပြီလို့ရဟန်းပြုများအဖွဲ့ရဲ့ဥက္ကဋ္ဌဆရာတော်လည်းဖြစ်တန်ဃာအုပ်ဆောင်အဖွဲ့ကအတွင်းရင်းမှုနှင့်ဆရာတော်လည်းဖြစ်တဲ့အရှင်ခေမာစာရကမိန့်ပါတယ်
။ရင်းရင်းထန်ထန်ဖိနှိပ်မှုတွေဟာ၅ချိန်လောက်ဖြစ်ခဲ့တယ်။1965ခုမိုဘီတန်ဃာအစည်းအဝေးလုပ်ပြီးတဲ့နောက်မှာလေးပဲတန်ဃာတွေကိုဖိနှိပ်မှုတွေအများကြီးရှိခဲ့တယ်။မတရားဆွဲဆွေးမှုတွေရှိတယ်၊မတရားဖန်ဆီးမှုတွေရှိတယ်၊နှိပ်စေထောင်ဒဏ်ရတဲ့တန်ဃာတွေအများအပြားခံခဲ့ရတယ်။ဒီကအနေနဲ့တော့1980ခုနှစ်တုန်းကစပြီးတော့သာသနာ့ပန်းရှင်ရေးဆိုပြီးတော့အာဏာရှင်တွေကလှုပ်လာတာရှိတယ်။နောက်ပြီးတော့1980ခုနှစ်မှာဦးဇင်းတို့တန်ဃာတွေကြုံခဲ့ရတဲ့ဒီချိုးဖောက်မှုတွေလည်းအများကြီးရှိတယ်၊ဖိနှိပ်မှုတွေအများကြီးရှိခဲ့တယ်။ဒါတော့ထင်ရှားရှားဖြစ်ခဲ့တာပါပဲ။1990ခုနှစ်မှာပတ်တန်နေကုစနာကံဦးဇင်းတို့ဆောင်ခဲ့တာတွေရှိတယ်။ပတ်တန်နေကုစနာကံဆောင်ရတဲ့ကိစ္စကလည်းပဲမန္တလေးမှာမတရားပစ်ခတ်မှုကစခဲ့တာဖြစ်တယ်။
နှစ်ပေါင်း40ကျော်ခဲ့ပြီဖြစ်ပေမဲ့2009ခုနှစ်ကာလစက်တင်ဘာတန်ခအရေးခင်းမှာတော့ဘုန်းကြီးကျောင်းများစွာကိုစစ်စင်ရေးတစ်ခုအနေနဲ့ဝင်ရောက်စီးနင်းတာခံရပြီးထောင်ထဲချီတဲ့တန်ခါတွေအဖမ်းခံခဲ့ရပါတယ
်ရထားတဲ့စီးရင်ရအဲတောင်းကလန်ဝေချရန်ကျောင်းမှာစက်တင်ဘာလ26ရက်နေ့ကတန်ခါပါတီရာကျော်တန်းတော်တယ်တန်ခါချင်းလက်ကင်ကျောင်းကစက်တင်ဘာလ26ရက်နေ့ကတန်ခါ4ပါ HIV ရောဂါတဲ့လူ4ယောက်မမန်းလေးပေါ့မြင်တိုက်မှာစတေမလာ29ရက်နေ့ကတန်ဃာအပါ40ကျော်။နောက်အင်ဒိုကြီးဗမောကတန်ဃာအပါ180ပါတန်းသွားတယ်။ခင်မာတိရိမြကြီးနာကစတေမလာ26ရက်နေ့မှာတန်ဃာ42ပါဖမ်းသွားတယ်။ရာဇနာကျောင်းကလည်းပဲမြကြီးနာပဲစတေမလာ26ရက်နေ့ကတန်ဃာအပါ90နီးပါ။နောက်ဝင်းတူဖုန်ကြီးကျောင်းမြကြီးနာကလည်းပဲစတေမလာ26ရက်နေ့မှာတန်ဃာအပါ29ပါ။နောက်နတ်ကြီးကုန်းကျောင်းမွန်ကြီးမြို့နယ်အချင်းပြည်နယ်မှာလည်းပဲစတေမလာ26ရက်နေ့ကတန်ဃာ26ပါဖမ်းသွားတယ်။နောက်တင်ကျူကျောင်းတထောင်မြို့နယ်စတေမလာ26ရက်နေ့ကတန်ဃာအပါတော်တိတိကျကျအောင်စုလို့နေရာကြီးပါဘူး။နောက်မင်းလန်တော်ကျောင်းဒေါ်ဘုံမြို့နယ်ကစတေမလာ26ရက်နေ့မှာဖမ်းသွားတယ်။နောက်တိုက်ပန်းဖုန်ကြီးကျောင်းဗဟန်းမြို့နယ်မှာစတေမလာ26ရက်နေ့ကလည်းဝန်ဖမ်းသွားတယ်။နောက်ကြီးကုန်းကျောင်းဝန်ကြီးမြို့နယ်မှာလည်းပဲစတေမလာ26ရက်နေ့ကအောင်တော်ရဲကျောင်းထိုင်ဖုန်ကြီးကျောင်းအမည်ကြီးနာပါပဲစတင်ဘာလ25ရက်နေ့မှာတန်ခါအပါ90စတင်ဘာလ25ရက်နေ့ကနေပြီးအော်တိုဘာလ5ရက်နေ့ထိအောင်ကျောင်းတိုက်တွေကိုဝင်ရောက်ဖမ်းဆီးတဲ့ကျောင်းတိုက်အစည်းအဝေးကတော့ဦးဇင်းတို့38ကျောင်းရှိပါတယ်ဒါပေမဲ့တန်ခါအပါရတော့ဦးဇင်းတို့ခုတတိအောင်တတိကျကျမရရှိသေးပါဘူးတန်ခါအပါ2000ကျော်ပဲထင်တာပဲ
2009ခုနှစ်အော်တိုဘာလအတွင်းကတန်ခါတပ်ပေါင်းစုကဆရာတော်တစ်ပါးမိန့်ကြားသွားတာပါဖန်ခံရတဲ့တန်ဃာတော်တွေထဲမှာတက်ကြီးရွယ်ဦးတန်ဃာတွေပါဝင်တယ်လို့ပဲသီလရှင်ကြီးတို့လည်းပါဝင်ခဲ့ပါတယ်။မြောက်ကလာပတစ္ဆာတရပူကျောင်းကအဖမ်းဆီးခံရတဲ့တန်ဃာနဲ့သီလရှင်တွေကို2008ခုနှစ်ဖေဖော်ဝါရီလအတွင်းကရုံးထုတ်လာတဲ့ညီငွင်းကိုမြင်လိုက်ရသူတူကယင်တုမနာအခုလိုပြန်ပြောပြပါတယ်
။အဲ့ဒီထဲမှာပါလာတဲ့ဥရနန္ဒာနဲ့အတူနောက်ထပ်ဖုန်ကြီး3ပါးလောက်ကလေးဖြတ်ထားတာရှိတယ်။နောက်အဲ့ဥရနန္ဒာကလည်းနှလုံးသွေးကြောချင်းတွေရောဂါဖြစ်နေတာ။အသက်ကလည်း80ကျော်နေနော်။သီလရှင်ဆရာကြီးတွေလည်းပါတယ်။သူတို့ကလည်းအသက်80ကျော်တွေကလည်းအခုလေးဖြတ်ထားကြတာ။လေးဖြတ်ထားတော့သူတို့ကိုမြင်ရတဲ့ညီငွေကတော့တကယ်ဟိုလေရှင်ထဲမှာမကောင်းစိတ်မကောင်းစရာတော်တော်ကောင်းတယ်။ဘာဖြစ်လို့လဲဆိုတော့ဟိုခြေတော့ကတည်းကဆွဲပြီးတော့ဇကြီးတရိုင်နဲ့ဖက်လာကြရတာလေ။
ဖန်စီခံနေရတဲ့တန်ခတ်တပ်ပေါင်းစုဆရာတော်အရှင်ကံပြားကတော့ထောင်ထဲမှာတင်ထောင်ပြန်ပြီးအချခံနေရပါတယ်လို့မင်ကြားခဲ့တဲ့အကြောင်းထောင်ဝင်စာသွားတွေ့ခဲ့တဲ့ညီမဖြစ်သူကပြောပါတယ်။
တိုက်ပိတ်ခံရတာအမှန်ပါ။
တိုက်ပိတ်တာဘာကြောင့်ပိတ်တာလဲခင်ဗျ။
တိုက်ပိတ်တာဘာကြောင့်ပိတ်တာလဲဆိုတော့19ရက်နေ့ကလေကျွန်တော်ကတော့17ရက်နေ့ကနေမလာကြိုးရတဲ့ကားထဲပဲရှိနေသေးတယ်။ထောင်ထဲမှာထောင်ထက်ကြတာပေါ့ဗျာ။တပားတဲ့နေရာတဲ့အလုံး44ရက်နိုင်ရင်ကြည့်တယ်တဲ့။နောက်ဆုံးဦးစင်းကိုစိုက်ပြီးထားလာဆိုဟုတ်တယ်တဲ့
။ဘာကြောင့်ဆိုတာကိုပြောလားခင်ဗျ။
ဦးစင်းရဲ့လို့ပြောပြပါလို့ဘာကြောင့်ကြောင့်လဲဆိုတော့အကြောင်းပြချက်မရှိဘူးတဲ့သူတို့ကစစ်တယ်ပြစ်လိုက်တာပဲပိတ်ရှင်ပြစ်လိုက်တာပဲ။အော်မင်းကကြာတော့ဗန်းမိသားစုရလို့ပြောတယ
်။ဘန်းခံရတဲ့တန်ဃာတော်တွေဟာအင်းစိန်ထောင်ထဲမှာတမန်ထောင်သားတွေထဲပူပြီးခက်ခက်ခဲခဲပင်မဆင်းရဲမှုတန်ကိုခံခဲ့ကြရပါတယ်။တန်ဃာအများစုဟာနေကပြစ်ကြတာမို့ထောင်ဝင်စာလာတွေ့သူရှားပါပြီးကွန်းဆွန်းအခက်ခဲတွေကြုံခဲ့ရပါတယ်
။ဒီတန်ဃာတွေဟာအလုံးအပြည့်ပိတ်ခါချခဲ့ရတာမရှိပါဘူး။ ဘာဒနာဝန်ထမ်းရှင်ရဟန်းဘုရားတွေနဲ့ပဲဦးဇင်းတို့အာနာရှင်တွေရဲ့ပြိနေမှုတွေကိုဦးဇင်းတို့ခံရတာဖြစ်တယ
်အရှင်ခေမာစာရမင်းကြားသွားတာပါမြောက်ကလာတစ္ဆာတရပူเจ้าကတန်ဃာတော်တွေရဲ့အမှုကိုလိုက်ပါဆောင်ရွက်ပေးခဲ့တဲ့ရှင်နေဥညင်ညီလိုင်ကိုပြီးခဲ့တဲ့ဖေဖော်ဝါရီလအတွင်းကမင်းမြန်းစင်ကကိုအမှုတွေနဲ့ရောစကားပြောခွင့်နေပါရပြီလားခင်ဗျာ
ဟုတ်ကဲ့ရပါတယ်ခင်ဗျာရပါတယ်
သူတို့နဲ့တွေ့တဲ့အခါမှာသူတို့ရဲ့စိတ်တကြီးရအနေထားသူတို့ကတချို့ကဆိုလို့ချင်းတိတ်ခါမချဘဲနဲ့ကိုကူကူတန်ဃာအနေနဲ့နေတယ်လို့သိရပါတယ်
ဟုတ်ပါတယ်အဲ့ဒီမှာတချို့တန်ဃာဆိုလို့ချင်းငယ်ပြူပေါ့နော်ငယ်ပြူတန်ဃာတချို့ကသူတို့ကတူနာမည်လည်းမရှိဘူးအဲ့ဒီတော့ပစိုးလည်းမဝတ်တဲ့အခါကျတော့သူတို့ဒီရဟန်းဘဝကပစီတက်မှန်ပတ်တယ်လို့ပဲအဲ့လိုမျိုးပတ်ထားတဲ့တန်ဃာတွေတွေ့ရတယ်။ဟောစိတ်ခါမချထားဘူးလို့ပြောတယ်။စိတ်ခါမချထားဘူးလို့ပြောတဲ့အတွက်ကျွန်တော်တို့ကတန်ဃာအနေနဲ့ပဲဆက်ဆံရတာပေါ့
။ဆိုတော့သူတို့ရဲ့စိတ်တကြီးရအနေထားကဘယ်လိုရှိပါလဲခင်ဗျာ
။ရဟန်းတက်ကြီးရဲ့တန်ဃာတွေပေါ့နော်။ရဟန်းတက်ကြီးရဲ့တန်ဃာတွေကတော့သူတို့တော်တော်ပြင်းထန်နေတယ်။တော်တော်ကြီးကိုဒုက္ခရောက်နေတဲ့အနေထားပေါ့ဗျာ။ဟိုအမကြီးရောဟိုဖြစ်နေပြီလေသူတို့ကအခုလိုဖြစ်သွားတဲ့ဟာသူတို့နောင်နာရတဲ့ပုံစံမျိုးမရှိပါဘူးသူကြံ့ကြံ့ခိုင်ခိုင်ပါပဲ
စိတ်သက်ကြီးရာကြံ့ကြံ့ခိုင်ခိုင်ရှိနေပါတယ်လို့ဆိုပေမဲ့အခုတော့နှိရှိထောင်တန်တွေချပြီးနယ်ဝေးထောင်တွေကိုပို့လိုက်ပါပြီတက်တော်ကြီးတဲ့ဆရာတော်တချို့ ਨੇ အမှုမပြတ်သေးတဲ့တန်ဃာအပား90လောက်ပဲအင်းစိန်ထောင်မှာကျန်တော့တယ်လို့ထောင်သတင်းရက်ွက်ကပြောပါတယ်အခုတင်ပြခဲ့တဲ့ဖြစ်စဉ်တွေကတော့ထောင်ပေါင်းများစွာသောဖြစ်ရပ်တွေကတချို့ရဲ့သာပါကမ္ဘာကုလသမဂ္ဂကြီးကလူအခွင့်အရေးကြီးညာစာတမ်းကြီးကိုအသက်သွင်းပေးခဲ့တာနှစ်ပေါင်း60ကျော်ခဲ့ပြီမဲ့နှစ်ပေါင်း40ကျော်မြန်မာနိုင်ငံကတန်ဃာတွေလူအခွင့်အရေးချိုးဖောက်ခံရရဆဲဖြစ်တဲ့အကြောင်းစူးစီးတင်ပြလိုက်ရတာပါ